ရှမ်းပြည်နယ်အတွင်းကလောင်ကစားဝိုင်းတွေပပျောက်ရေးအတွက်ပေါ်တော့အေးအေးယူပေးနိုင်မှုဆိုပြီးတော့ရှမ်းပြည်နယ်အစိုးရဖွဲ့ကိုတိုက်တွန်းကြောင်းအဆိုဒေါ်နန်းခင်ထားကြီးကမနေ့ကရှမ်းပြည်နယ်လွှတ်တော်မှာတင်သွင်းခဲ့တယ်ဆိုတော့ဘာကြောင့်ဒီအဆိုတင်သွင်းဖြစ်တာလဲရှင
်အကြောင်းဖြစ်လဲဆို2018ဖေဖော်ဝါရီလ29ရက်နေ့လောကပေါ့နော်ရှမ်းပြည်နယ်လွှတ်တော်နဲ့ Save the Children အစီအစဉ်နဲ့ရှမ်းမြောက်မှာသူငယ်တွေ့ဆုံပွဲတစ်ခုလုပ်တယ်ရှင်လာရှိုးမှာပေါ့နော်မလုပ်တဲ့အခါမှာအဲလာရှိုးတက္ကသိုလ်ကကျောင်းသားလေးတွေကပြောပြတာပေါ့နော်သူတို့ရဲ့အခက်အခဲတွေကိုအခက်အခဲတွေထဲမှာတော့များတာပေါ့တိုင်မဲ့တန်တဲ့ဟာတွေကတော့ကျမလည်းရှင်းနိုင်တလောက်တော့ရှင်းပြီးတော့ဆက်ပြီးတော့တင်တဲ့ဟာလည်းတင်ပါတယ်ဒါကြတော့လွတ်တော်ထဲမှာအစိုးတရအနေနဲ့မတင်သွင်းလို့ရှိရင်မဖြစ်လို့အဲဒါကြောင့်ကျောင်းသားလေးတွေကိုအဲကိုစားပြုပြီးတော့မှတင်တာလေပါပါပေါ့နော်နောက်ပြီးတော့လာရှိုးမှာကျမတို့ဒီမနစ်ကတရုတ်နှစ်တစ်ကူးကွဲတော်ပေါ့နော်အဲတရုတ်နှစ်တစ်ကူးကွဲတော်မှာရေကန်တောင်မှာဆိုရင်လောင်ကစားဝိုင်းတွေအကြီးကျယ်ရှိတယ်လေအဲ့မှာလည်းငွေတွေကလည်းနေတာမဟုတ်ဘူးဆော့ကြတာအဲ့မှာငွေဆိုရင်အပုံလိုက်အဲ့လိုဖြစ်နေတာမြင်တော့ကျမတို့တိန်းနေကိုလည်းရောက်လာရောအဲလာရှိုးတောင်မှလုပ်တယ်တိန်းနေလည်းလုပ်မယ်ဆိုပြီးတော့မှတပေါင်းကွဲမှလေဒီကောင်ကျင်တို့၆ကောင်တို့ဖြစ်နေလူတွေပေါ့နော်ကျမတို့လည်းညီတော့ကျမတော့အင်းမြို့နယ်ကဘလောက်ပဲခွင့်ပြုပေါ့နော်ကျမတော့မပြုတ်နိုင်ဘူးခင်ဗျားတို့တို့ခွင့်ပြုလို့လှုပ်ရင်လည်းလှုပ်ပေါ့စုံတစ်ခုပြဿနာတက်လာရင်ကျမတော့ကျမအလုပ်လုပ်မှာပဲလို့ပြောလိုက်တဲ့အခါမှာမလုပ်ရတော့ဘူးရှင်ဒါပေမဲ့တကယ်မှခိုးလို့တာရှိသေးတယ်အဲ့လိုမျိုးပေါ့နော်ဒါပေမဲ့ကျမတို့အချိန်ကြီးညွန်နေရေးမှုရေးအုပ်ချုပ်ရေးမှုရေးကျမတို့ကတော့ပေါင်းပြီးတော့မှတားတဲ့အတွက်ကြောင့်တစ်ရက်နှစ်ရက်လှုပ်သွားတာလည်းရှိတယ်အဲ့ဒါကိုကျမတို့အချိန်ကြီးတားနိုင်ခဲ့တာပေါ့အ
ဲ့
ဒါနေစပြီးတော့မူစင်မှာလည်းဒီကမှုတွေဖြစ်သေးရဲ့လေအလုံးတိုက်ဆိုင်တဲ့အခါမှာကျတော့ဓာရှိုးတက္ကသိုလ်ကကျောင်းသားလေးတွေကလည်းသူတို့ရဲ့တက္ကသိုလ်ပတ်ဝန်းကျင်မှာငမန်းတင်ဆိုင်နေတောင်းကစားဝိုင်းတွေမူရစ်တွေပေါ့နော်အဲ့ဒါတွေအရန်ပေါ်များနေတယ်ဆိုတဲ့ဟာနဲ့ကိုက်ယူတဲ့အတွက်ကြောင့်ဒီမှာဒီအဆိုကိုလွတ်တော်ထဲပြင်သွင်းရခြင်းဖြစ်ပါတယ
်ဆိုတော့ဒီဆိုနဲ့ပတ်သက်ပြီးတော့ပေါ့ဟိုတခြားလွတ်တော်ကိုယ်စားလှယ်တွေဘက်ကနေပြီးတော့သူတို့ရဲ့ဒေသတွေမှာကြုံတွေ့နေရတဲ့အဲဒီလိုမျိုးအလားတန်တူတဲ့ဖြစ်ရပ်တွေကိုတင်ပြတာမျိုးဆွေးနွေးတာမျိုးရောရှိသေးလားရှင်
လည်းတော့ကိုယ်စလေတော့ကိုကနေဆွေးနွေးတာပေါ့နော်သူတို့ရဲ့ဒေတာအခြေအနေအဖြစ်ပြက်လေးတွေနဲ့နိုင်ရှင်ပြီးတော့မှလောင်းကစားနဲ့ပတ်သက်တာကိုဆွေးနွေးသွားတာရှိပါတယ်ကျမတို့ပါတီရပဲမူဆေကလွတ်တော်ကိုယ်စားလှယ်ဆိုင်ကျော်သိမ်းပေါ့နော်သူရဲ့မူဆေမှာဖြစ်နေတဲ့ဖြစ်ချက်တွေကိုဆွေးနွေးတဲ့အပိုင်းမှာပေါ့နော်ဒီလောင်းကစားဆိုတာတက်ကျေးအုပ်ချုပ်ရေးမှုတွေကသာတက်ဆိုင်ရာဌာနတွေပေါ့ဥပမာရဲတို့အုပ်ချုပ်ရေးမှုတို့ကိုတင်ပြလို့ရှိရင်ဒါတွေကလည်းပူပေါင်းပြီးတော့မှပပျောက်နိုင်တယ်ပေါ့အုပ်ချုပ်ရေးမှုတွေကအစအလုံးမလုပ်ဘူးပေါ့သူကတော့ရဲတွေကတော့အကုန်လုံးအလုံးလုံးလဲအတွက်ကြောင့်တရားဥပဒေစိုးမိုးမှုမရှိလို့ဒါတွေပေါများနေတာပေါ့လေအဲ့ကန္တာကနေဆွေးနွေးသွားတာရှိပါတယ်နောက်ဒီကုတ်ခိုင်ကဦးအိုင်မွန်းပေါ့နော်သူရဲ့ကိုခိုင်မာလည်းအဲ့လိုပါပဲ16ရင်းနေတုန်းကတော့မှသူထုတွေကဝိုင်းပြီးတော့မှအဲ့ငမန်းယုံကိုသွားပိတ်တိုက်တာကိုလည်း online ပေါ်မှာတွေ့နေရလေသူ့ကိုလည်းလက်မှတ်ထိုးပြီးတော့တိုင်လာတာတွေအများကြီးရှိတယ်။ဒီငမန်းတွေကြောင့်ပဲပေါ့။လောင်းကစားတစ်မျိုးပဲရှင့်ငမန်းလို့ခေါ်တယ်။လောင်းကစားယုံပါလေ။ငမန်းကင်းဆိုင်ပေါ့။နောက်တလောမြို့နယ်ကကိုတန်းထိုက်ပါရှင့်။သူကလည်းအဲ့လိုပဲကျိုးရတလေအနေနဲ့ပွဲတွေတစ်ခုခုလုပ်လို့ရှိရင်အဲ့ဒီလောင်းကစားတွေထက်တက်တယ်ပေါ့။အဲ့ဒါကိုခွင့်ရေးယူပြီးတော့မှပွဲကြီးသွားလဲနေ့စဲလရှိလှုပ်ရှားနေတဲ့ဝိုင်းတွေရဲ့ပေါ့လူကလည်းသူ့ရဲ့အဖြစ်ပြက်လေးတွေနဲ့ဆွေးနွေးသွားတာရှိပါတယ်ဆွေးနွေးပြီးတော့ကျမတို့မဲတောင်ခွဲဆရာမလို့ပါဘူးကျမတို့ရဲ့လုံခြုံရေးနဲ့နေဆက်ရေးရဝင်ကြီးပုံမူရလဦးပေါ့နော်သူကလည်းဒါတော့တို့ရကမဖြစ်မနေတို့ရမယ်အလုံးမို့လို့ဒါကိုအတူပြုပါတယ်ဆိုပြီးတော့မှဖြစ်သွားပါတယ်ရှင်တွတ်တော်ထဲမှာ
ဟိုငမန်းဂိမ်းဆိုင်ဆိုတာကကျမတို့ဟိုလွယ်လွယ်ပြောရရင်ကျမတို့ဘက်မှာအရင်တော့အကျွေးစီဂိမ်းဆိုပြီးတော့နာမည်ကြီးရရှိရဲ့အဲ့လိုသဘောမျိုးတွေ့
အဲ့လိုမျိုးပဲ
ဟောဟုတ်က
ဲ့ဒါပေမဲ့ကျမတို့ဘက်မှာငမန်းဂိမ်းလို့ပဲခေါ်တယ်ရှင
်ဟုတ်ကဲ့
ကျမတို့လည်းမမြင်ဘူးပါကလေးတွေပေါ့နေတာကိုပဲရှားပြုပါတယ်ဟုတ်တယ်အကျဉ်းစီလေးတွေထည့်ရတယ်လို့ပြောတယ်ရှင
်ကျေးဇူးပါနော်ခုလိုဖြေကြားပေးတာရှင်
ဟုတ်ကဲ့ပါဟုတ်ကဲ့